မြန်မာနဲ့အမေရိကန်ပြည်အောင်စုကြားဆက်ဆံရေးတွေတိုးတက်ကောင်းမွန်လာပြီးဆိုပေမဲ့မြောက်ကိုရီးယားနိုင်ငံနဲ့မြန်မာနိုင်ငံကြားစစ်ဘက်ဆက်ဆံမှုတွေကြံနေသေးနိုင်တဲ့အပေါ်မှာအမေရိကန်ပြည်အောင်စုဘက်ကစိုးရိမ်မကင်းရှိနေတော့မှာပဲ။ဒါဟာလည်းအရက်ဖက်အုပ်ချုပ်ရေးပိုင်းကမြန်မာစစ်တပ်ပေါ်လွှမ်းမိုးနိုင်ဖို့အားနည်းနေရကြောင်းလို့သုံးသပ်ကြပါတယ်။မြန်မာစစ်ဘက်ကတော့မြန်မာနဲ့မြောက်ကိုရီးယားကြားစစ်ဘက်ဆက်ဆံမှုတွေမရှိတော့ပါဘူးလို့မြန်မာတာဝန်ရှိသူတွေဘက်ကငြင်းဆန်လျက်ရှိပါတယ်။ဒီကြောင့်ကိုကိုအညွန့်ဦးကတင်ဆက်ပေးပါမယ်။
မြန်မာနဲ့မြောက်ကိုရီးယားကြားစီးရီးဆက်ဆံမှုတွေဖြစ်တော့ဘူးမြောက်ကိုရီးယားရဲ့ဒုံးလန့်နက်အစီအစဉ်တွေနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံဘက်ကလေးစားလိုက်နာဖို့ဆိုတာတွေကိုအမေရိကန်တာဝန်ရှိသူတွေဘက်ကမြန်မာအာဏာပိုင်တွေကိုရောမြန်မာစစ်တပ်ကိုတခြားလုံးသတိပေးပြောဆိုလာတာပါမြန်မာနိုင်ငံမှာယူကော့ပွဲနဲ့တက်လာတဲ့ရသားစုရတွေပေါ်လာပြီးတဲ့နောက်မှာလည်းမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကသတိထားစောင့်ကြည့်နေတုံရှိပါသေးတယ်မနေ့ဗိုလ်တော်ဦးနေကအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးဆက်ကော်မတီကြားနာပွဲမှာလဲလွှတ်တော်မတ်တွေကဒီမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးနဲ့ပတ်သက်ပြီးတော့ကြားနာစစ်ဆေးခံဖို့ရောက်ရှိနေတဲ့အမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီးဒန်နီယယ်ရော့ဆာကိုမေးမြန်းပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဝါရှင်တန်ဒီစီကိုရောက်နေစဉ်မှာလဲအမေရိကန်သမ္မတအပါအဝင်အမေရိကန်အစိုးရခေါင်းဆောင်ပိုင်းအနေနဲ့မြန်မာစစ်တပ်ထဲဒီမြောက်ကိုရီးယားနဲ့ဆက်ပြီးတော့လုက္ကိုင်နေသူတွေကိုဖော်ထုတ်တားဆီးဖို့ပြောဆိုတိုက်တွန်းတာတွေရှိခဲ့တယ်လို့လက်ထောက်နိုင်ငံကြီးဝန်ကြီးဒန်နီယယ်ရော့ဆာကဖြေဆိုသွားပါတယ်အမေရိကန်ဘက်ကဒီစိုးရိမ်မှုတွေနဲ့ပတ်သက်လို့မြန်မာတာဝန်ရှိသူတွေဘက်ကလည်းသဘောပေါက်နားလည်တဲ့အကြောင်းလက်ထောက်နိုင်ငံကြီးဝန်ကြီးရက်ဆက်ကပြောပါတယ
် We also talked directly to the Burmese military leadership about the DPR
ကျွန်တော်အနေနဲ့မြန်မာစစ်ကောင်းဆောင်ဘိုင်းနယ်လည်းပဲမြောက်ကိုရီးယားနဲ့ပတ်သက်လို့စကားပြောခဲ့ပါတယ်ကျွန်တော်ကိုယ်တိုင်လည်းမြန်မာနိုင်ငံရောက်စင်ကတက်ချုံနဲ့ပြောဆိုခဲ့သလိုလက်ရှိသံမကြီး Scott Marshall လည်းသူနဲ့တွေ့ဆုံခဲ့ပါတယ်ကျွန်တော်အထင်ကမြန်မာစစ်တပ်အတွင်းမှာမြောက်ကိုရီးယားနဲ့ဆက်လက်လုက္ကိုင်နေတဲ့လူတွေရှိနေသေးတယ်ဆိုတာပါပဲဒီလူတွေဟာဆက်ပြီးမြောက်ကိုရီးယားနဲ့ဆက်ဆံမှုတွေကိုပြုလုပ်နေစေရှိပြီးဒါဟာလွန်ခဲ့တဲ့၅နှစ်ဆီယနာရှင်လက်ထက်တုန်းကလက်ကျန်တွေပါဒါပေမဲ့လက်ရှိအစိုးရရောစစ်တပ်ကပါဒါကိုတတ်မြတ်မယ်ဆိုတာကိုနားလည်သဘောပေါက်ကြတယ်လို့ကျွန်တော်မြင်ပါတယ်
အမေရိကန်တာဝန်ရှိသူတွေဘက်ကဒီစိုးရိမ်ချက်နဲ့ပတ်သက်လို့ပြောတိုင်းမြန်မာတာဝန်ရှိသူတွေဘက်ကတော့မြန်မာနိုင်ငံဟာမြောက်ကိုရီးယားနဲ့စီးရီးဆက်ဆံမှုတွေမရှိတော့ပါဘူးဆိုပြီးတော့အမြဲလိုလိုညှင်းဆုပ်ခဲ့ပူးပါတယ်။ပြည်ခိုင်ပြိုးပါတီရဲ့ခေါင်းဆောင်တူဖြစ်တဲ့အငင်းစားဒုတိယဗိုလ်ချုပ်ကြီးမြစ်ဆိုးဟာမနစ်ကအထိတက်မတော်တွင်တာဝန်ကြီးတွေကိုယူခဲ့ပြီးတော့အခုနိုင်ငံရေးဘက်ကိုပြောင်းလာခဲ့သူတူပါ။နိုင်ငံတကာရဲ့စိုးရိမ်ချက်တွေတိုက်တွန်းချက်တွေကြောင့်တက်မတော်အနေနဲ့မြောက်ကိုရီးယားနဲ့စီးရီးဆက်ဆံမှုတွေကိုဖျက်တောက်ခဲ့ပြီးဖြစ်တယ်လို့သူကပြောပါတယ
်။ဟုတ်လား။အခုမှရင်းနှီးမှာဗိုလ်ချုပ်ကြီးရှင်မန်းတို့သွားခဲ့တာရှိတယ်။ဟုတ်လားကိုတို့တက်မတော်နေနေပေါ့နော်နောက်ပိုင်းမှာကိုတို့လည်းဟိုလှုပ်တဲ့နေသားမှာတော့ဟိုတခြားအဲ့ဒီကိုသွားရဲဆိုတော့အဖွဲဘယ်အဖွဲမှမရှိတော့ဘူးပေါ့နော်နောက်တစ်ခုကလည်းပဲကိုတို့အဲ့ဒီကိုစီးရေးဆက်ဆက်မှုပေါ့အဲ့တော့အရင်တော့ကတော့ဟုတ်လားမြောက်ကိုရီးယားနဲ့ဟုတ်လားဆက်ဆက်မှုလေးတွေရှိခဲ့တယ်ရှိခဲ့ပေမဲ့နောက်ပိုင်းမှာအဲ့ဒီကုနာလို့ပေါ့အဲ့လိုတွေဟုတ်လားဒီဖိအားပေးမှုတွေရောအဲ့နောက်တစ်ခုကလည်းပဲဟုတ်လားနိုင်ငံတကာအနေထားတွေရောအဲ့တော့ကိုတို့တက်မတော်ပိုင်းကတော့ကိုတိတာတော့လုံးဝသူတို့နဲ့အဆက်ဆက်လုံးဝမရှိတော့တဲ့အနေအထားဖြစ်တယ်။အဲ့တော့အဲ့ဒီနောက်ပိုင်းကိုလိုတက်ထဲမှာရှိတော့ကလည်းပဲတချို့ကလည်းမြောက်ကိုရီးယားတို့ရှိတဲ့ဖွဲ့တွေတောင်မှမကုန်ပြန်သွားတဲ့အနေအထားတွေကိုလိုသိရတာပေါ့။နောက်ထပ်လည်းပဲထပ်ပြီးတော့လည်းပဲဟာလာဆက်ဆံမှုကတော့မရှိဘူးလို့တော့ကိုကထင်တယ်လေ။အ
ဲ့တော
့တကယ်လည်းပဲအဲ့ဒီကိုလိုရှိတော့ကတော့အဲ့ဒီဟာတွေကအကုန်လုံးဟာလာဟိုစီးရဆက်ဆံမှုတွေနောက်တစ်ခုကသူတို့နဲ့နိုင်ငံဆက်ဆံမှုတွေအဲ့တော့တက်မတော်ဘိုင်းနေနေတော့လုံးဝမရှိတော့ပါပဲ။
ဒါမဲ့လို့လေမြန်မာနဲ့အမေရိကန်ဆက်ဆံရေးပြန်ကောင်းလာတဲ့ပြီးခဲ့တဲ့ဥသိမ်းစင်အစိုးရလက်ထက်မှာပဲအမေရိကန်ဘက်ကဒီမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ပေါ်အရေးယူမှုအချို့လုပ်ခဲ့တာရှိပါတယ်။မြောက်ကိုရီးယားထံကနေပြီးတော့စစ်လက်နက်ပစ္စည်းဝယ်ယူမှုနဲ့ပတ်သက်ပြီးတော့2013ဇွန်လလအတွင်းမှာကာကွယ်ရေးဌာနပစ္စည်းထုတ်လို့ရေးရုံးရဲ့ရရှိချုပ်ဒုတိယဗိုလ်ချုပ်ကြီးသိန်းထေးကိုမြောက်ကိုရီးယားထံကစစ်သုံးပစ္စည်းတွေမဝယ်ဖို့ကန့်သတ်ထားတဲ့ကုလသမဂ္ဂဆုံးဖြတ်ချက်ကိုချိုးဖောက်တယ်ဆိုပြီးတော့အမေရိကန်ဗန်ဒိုင်းဌာနကအရေးယူခဲ့ပါတယ်။ဒါပေမဲ့လည်းအရင်ရှိပြီးသား contract ချုပ်နဲ့ဝယ်ပြီးသားဆက်လက်နဲ့ပစ္စည်းထင်းသိမ်းရေးအတွက်မြောက်ကိုရီးယားနဲ့ဆက်ဆံခဲ့တာပဲရှိတယ်လို့မြန်မာတာဝန်ရှိသူတွေကအဲ့ဒီတုန်းကတုံ့ပြန်ခဲ့ဘူးပါတယ်။အခုလက်ထောက်နိုင်ငံကြီးဦးကြီး Russell ပြောသွားတဲ့အထက်တက်ထဲမှာမြောက်ကိုရီးယားနဲ့ဆက်လက်လုပ်ကိုင်နေသူတွေလို့ဆိုတဲ့ကိစ္စမှာတော့အသေးစိတ်ကိုကနိုင်ငံကြီးဌာနဘက်ကပြောဆိုထုတ်ပြန်တာမရှိပါဘူး။မြန်မာရေးလေ့လာသူဦးစီသူအောင်မြင့်ကတော့ NGO အစိုးရအနေနဲ့ကတော့တက်မတော်နဲ့ပတ်သက်တဲ့ကိစ္စရဲ့ဒိမ်းမှာကြီးကြပ်နိုင်တဲ့အနေအထားမရှိသေးတာမို့လို့မြောက်ကိုရီးယားနဲ့မြန်မာစစ်တပ်ကြားဆက်ဆံရေးတွေပြတ်ပြီလားဆိုတာယတိပြတ်မပြောနိုင်သေးဘူးလို့ဆိုပါတယ်
။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NGO အစိုးရတက်လာတယ်ဆိုပေမဲ့အဲ့တက်မတော်နဲ့ပတ်သက်တဲ့ကိစ္စတွေပေါ့နော်တက်တွင်းဆိုင်ရာကိစ္စတွေနောက်တက်ရဲ့စီးပွားရေးဆိုင်ရာကိစ္စတွေနောက်တက်ကပြီးသားဆက်ဆံနေတဲ့နိုင်ငံတကာရေးရာကိစ္စတွေကိုကြည့်ကြနိုင်မဲ့အနေထားတော့ကျွန်တော်မတွေ့သေးဘူး။ဘာဖြစ်လို့လဲဆိုတော့ ဒီအရင်ကနှစ်ပေါင်းများစွာတတိပတ်တမတော်ဘက်ကလုတ်ခဲ့တဲ့သဘောတွေရှိတဲ့ခါကျတော့အဲ့လိုမျိုးဟိုဥပဒေလေးနဲ့ပြည်ခွင့်မြင်ဝင်တွေရလဲအောင်မဲ့မဟုတ်လို့တော့ကျွန်တော်မြင်ပါတယ
်မြန်မာနိုင်ငံဟာနိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေမတိုင်ခင်နိုင်ငံတကာရဲ့အထူးကြံပိတ်ဆို့မှုခံရကြရင်အတွင်းအင်းကြီးတရုတ်နဲ့ဆက်ဆံရေးနီးစပ်ခဲ့တယ်လို့မြောက်ကိုရီးယားနဲ့လည်းစစ်ဖက်ဆက်ဆံမှုတွေလုပ်ခဲ့ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးလနဲ့နည်းပညာအကူအညီတွေရယူဖို့ကြိုးစားခဲ့တယ်လို့နိုင်ငံတကာကနေပြီးတော့မြန်မာကိုတန်တရားဖြစ်ခဲ့ပါတယ်။ဒါကြောင့်လည်းပဲမြန်မာဘက်ကအပြောင်းလဲတွေစတင်လုပ်လာတဲ့အချိန်မှာတော့မြောက်ကိုရီးယားနဲ့စီးဆက်ဆံမှုတွေဖြတ်တောက်ဖို့ကုလသမဂ္ဂဆုံးဖြတ်ချက်တွေကိုလေးစားလိုက်နာဖို့ဆိုပြီးတော့အနောက်နိုင်ငံတွေအထူးဖြစ်တော့အမေရိကန်ပြည်ထောင်စုဘက်ကမြန်မာကိုဖိအားတွေတောက်လျှောက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။